ရခိုင်ပြည်နယ်မောင်တော်မြို့နယ်ကနေကြားသောရဲကင်းစခန်းနဲ့ဌာနချုပ်ကိုတိုက်ခိုက်ခံရပြီးတဲ့နောက်မောင်တော်မြို့နယ်မှာလုံခြုံရေးတင်းကျပ်လိုက်ပြီးမောင်တော်မြို့မှာဈေးတွေကျောင်းတွေပိတ်ထားပါတယ်။တဆက်တည်းမှာလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းနေဆက်ဒေသလုံခြုံရေးကိုတိုးမြှင့်ထားပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကသတင်းပေးပို့လာပါတယ်။
ဟုတ်ကဲ့မောင်နှံမြို့နယ်မှာတိုက်ခိုက်မှုနဲ့ကြုံခဲ့ရပြီးနောက်တည့်ရက်မှာပဲမြန်မာနိုင်ငံနဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နယ်စပ်ဒေသတွေမှာလုံခြုံရေးတွေတိုးမြင့်လိုက်ပါတယ်။တင်းငွေတွေနေကတိုက်ခိုက်မှုအတွင်းမှာတော့ရဲတပ်ဖွဲ့ဝင်9ဦးကြာဆုံးခဲ့တယ်လို့ဝင်ရောက်တိုက်ခိုက်သူ6ယောက်ကိုအသေနဲ့2ဦးကိုအရှင်ဖမ်းဆီးရမိခဲ့ပါတယ်။ဒီတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာတော့မောင်နှံမြို့မှာညမထွက်ရအမိန့်ကိုတိုးမြင့်ထုတ်ပြန်ခဲ့တယ်လို့နယ်စပ်အဝင်ထွက်တွေကိုလည်းတင်းကျပ်ခဲ့တယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ
်။မောင်နှံကလည်းပြောအရေးပေါ်အခြေအနေတော့ပြောညာထားလို့ပြောပြီးတော့ည9နာရီကမနေ့6နာရီကျော်ထွက်လို့ပြရပါတယ်ဒီမောင်းတော်မြို့မှာလောလောဆယ်မနေ့ကစားပြီးတော့ဒီအဝင်အထွက်တွေကိုတားနေတာကပိတ်ထားပိတ်ထားတော့အခုမြို့ပေါ်မှာဒီဘင်္ဂလီဒီမုစလင်ကဆိုင်ပြီးအလုံးပိတ်ထားတော့မြို့ပေါ်ကတိတ်ဆိတ်ဟိုဒီနေ့ဒီနေ့ဆိုရင်သူစောင်းပွဲတွေတော့ဆက်နေတယ်ဒါပေမဲ့အဲ့လိုတော့အကြောင်းစီပါပိတ်ထားတယ်ရေးပုံကာလဖြစ်နေလားဟိုမှာဖြစ်စဉ်တွေကတော့သူ့အတူဘာတွေတော့မသိပေါ့နော်တက်တယ်လဲသွားတယ်လာတယ်လို့ကြားတယ်ဒါတွေ
အခြားဒေသခံတယောက်ကတော့မောင်တော်ဒေသကအစ္စလမ်ဘာသာဝင်တချို့ကိုရိုဟင်ဂျာသွေးစီးညင်ညွတ်ရေးအဖွဲ့ RSO ကတင်နန်းပေးထားကြောင်းပြောဆိုပြီးဒီအတွက်စိုးရိမ်နေကြောင်းပြောပါတယ်။အဲ
့တော့ကတော့ကျွန်တော်တို့မမြင်ပါဘူးခင်ဗျာ။မြို့ကရှိရေးလာတဲ့ဒီလိုကမြို့တွေကိုသူတို့လုံခြုံရေးယူချက်ပုံစံမျိုးမြင်တွေ့ရပါတယ်ခင်ဗျာ။ဟို RSO ကတော့အကျိုးမှမပေါ့သေး။ဒီလိုကကိုယ်စီကအကုန်လုံးသူတို့ကဒီနေမှာကြည့်တဲ့ဒီမှာအနည်းမှတစ်ခါကိုသူတို့ကပြင်ကန်းကြကြတဲ့အကုန်လုံးလက်ရှင်ဒီစားသဘောမျိုးဖြစ်နေတယ်။ဒါကိုကျွန်တော်တို့တိုင်းပြည်တွေကစိုးရိမ်နေရတယ
်။မင်းကဖြစ်ပေါ်တဲ့တိုက်ခိုက်မှုကို RSO အဖွဲ့လက်ချက်အဖြစ်ဒေသခံတွေကပြောဆိုနေပေမဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ရဲချုပ်ဇော်ဝင်းကတော့ဘသူလက်ချက်ဖြစ်တယ်ဆိုတာကိုအတိမပြုနိုင်သေးကြောင်းသတင်းစာရှင်းလင်းပွဲမှာဖြေကြားခဲ့ပါတယ်။တချိန်တည်းမှာတော့ဘင်္ဂလားဒေ့ရှ်နယ်စပ်မှာလည်းလုံခြုံရေးတိုးမြင့်ထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအခြေစိုက်တဲ့ကလဒန်သတင်းဌာနကအယ်ဒီတာဦးတင်ဆိုးကပြောပါတယ်
ဒီကတော့စစ်တပ်တွေကစားကြတယ်ဗျာစစ်တပ်တွေစားကြဆိုတာ PDR ဒီနေကြဆောင်းတွေကဒီကတ္တနာပေါ်တွေကနေတော့ဒါကဘယ်သူကဝင်လို့မရအောင်ဘယ်သူကထွက်လို့မရအောင်ပုံစံမျိုးလုပ်တာဟိုဗာလဲပိတ်ဆို့ထားတဲ့ပုံစံမျိုးပဲနေတဲ့တစ်ချောင်းလုံးမှာအဲ့ဒီပုံစံတော့လုပ်တာသိတယ်
နိုင်ငံအကြပူပေါင်းဆောင်ရွက်တဲ့အခြေအနေနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့အတွက်နိုင်ငံသားရေးဝန်ကြီးဌာနနဲ့ရခိုင်ပြည်နယ်အစိုးရကိုဆက်သွယ်ရမှာတော့တာဝန်ရှိသူတွေမအားလတ်တာကြောင့်ပြန်လည်ဖြေဆိုနိုင်တာမရှိခဲ့ပါဘူး။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဥပဒေနဲ့အညီတုံ့ပြန်ဖို့နဲ့သတိကြီးစွာထားဖြေရှင်းဖို့အတွက်ညွှန်ကြားထားပါတယ်။